ရခိုင်ပြည်နယ်စစ်တွေအကျဉ်းထောင်မှာအကျဉ်းသားတွေကိုထောင်ပြောင်းရွှေ့တဲ့ကိစ္စအမကျေနပ်ရာကနေဧပြီလ20ရက်စနေနေ့ည5:00ပိုင်းမှာထောင်တွင်းစစ်ဘုံကိုဖြစ်ွားခဲ့ပြီးတော့ထောင်အာဏာပိုင်တွေကအခြေအနေကိုထိန်းသိမ်းနိုင်ခဲ့ပုံရတယ်လို့အကျဉ်းထောင်ရှိသွားရောက်လည်လာခဲ့သူတယောက်ကဗီဒီယိုကိုပြောပါတယ်အခုတော့စစ်တွေထောင်တွင်းထောင်ပြင်မှာလုံခြုံရေးတင်းကြပ်ထားပါတယ်ဆက်သွယ်မေးမြ မှုဖြစ်ပွားခဲ့တာပါတမနာရဲ့လူငင်းချမ်းသာခွင့်အရာလွတ်ပေးတဲ့အကျဉ်းသားအရေးအတွက်နေတာရခိုင်တိုင်းသားတချို့ကိုအခြားဒေသကအကျဉ်းထောင်တွေစီပြောင်းရွှေ့ဖို့စီစဉ်ခဲ့တာကိုမကျေနပ်ရာကစာပြီးထောင်တွင်းစုပူမှုဖြစ်ပွားရတာလို့စုပူမှုဖြစ်နေချိန်စစ်တွေထောင်ရှိတွားရောက်လေ့လာခဲ့တဲ့2015ရွေးကောက်ပွဲဝင်ပြိုင်ခဲ့တဲ့ကိုစလဲတူဦးဖြစ်သူစစ်တွေမြို့ကန်ဦးမောင်ထွန်းလှိုင်ကပြောပါတယ
်ဖြစ်တာကရှင်းနိုင်ခေလောက်ကဖြစ်တယ်လို့သူတို့ကရှင်းနိုင်ကျော်လောက်ကဖြစ်တယ်လို့ပြောပါတော့ကျွန်တော်လည်းရှင်းနိုင်လောက်မှရောက်ပါတယ်ကျွန်တော်တော့ဗာမလေးဖြစ်တာဖြစ်တာကဗာမလေးမကြောက်ဘူးအဲ့ဒါထောင်ပြေကတော့အော်တယ်နေတော့ကြာတယ်ဝေးဝေးတော့အဲ့လိုအော်ကြတယ်နော်ကျွန်တော်တို့ရင်းနှီးတဲ့လူတွေစီကပြရတော့ဒီလူငင်းချင်းတာလေလေပြလေပြတာမှာဒီကလည်းသိမပါဘူးလေနောက်ပြီးထောင်ရွှေခံရတဲ့လူတွေကသူတို့ဥဆောင်လို့ဖြစ်တာလို့လို့တော့ပြရတယ်ကျွန်တော်တို့မရောက်ခင်လူတွေပြောတာကတော့အနေနဲ့မိုးပေါ်ကိုထောင်ပြီးမှတနေနဲ့ပြေထွက်ပြီးအိုက်ဖောက်ပြီးနာနေနေညီတော့ထိမ့်သိမ့်တာပေါ့နော်ကျွန်တော်အေဒီနာရောက်ပြီးနာသတင်းယူနေရှင်ကတော့ဘာမှပြည့်စုံတယ်မကြတော့ဘူးဒါလည်းဆိုအော်နေတာပြည့်ကြားတယ
်သမရဦးဝင်းမြင့်ရဲ့မြန်မာနှစ်တည်းကူလူငင်းချမ်းသာကွင်းဂျင်ညာချက်အရာတနိုင်ငံလုံးမှာလှုပ်ပေးတဲ့အကျဉ်းသားဥယျ1000လောက်ရှိပြီးအဲ့ဒီထဲမှာစစ်တွေအကျဉ်းထောင်ကနေလှုပ်ပေးတဲ့အကျဉ်းသား116ဦးရှိပါတယ်ဒီတော့တွင်ရခိုင်ပြည်နယ်မှာအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့စီရေးပတိပခကြောင့်ပုံနှကျွန်းရသေတောင်ကြောက်တော်မြောက်ဦးမင်းပြမြို့နယ်တွေမှာည9:00နေ့မနက်9:00အထိညမတွင်ရအမိတ်ပုံမှန်144ကို EPTN ကပြည်နယ်လူညုံရေးနဲ့နေဆက်ရေးရာဝန်ကြီးကနေလက်မှတ်ရေးထိုးအမိတ်ထုတ်ပြန်ထားပါတယ်အခုလိုစစ်တွေထောင်စုပူမှုကြောင့်စစ်တွေမြို့ကိုပါညမတွင်ရအမိတ်ထုတ်ပြန်လာမှာကိုမြို့ကန်တွေစိုးရိမ်နေကြတယ်လို့စစ်တွေမြို့ကန်ဦးမောင်ထွန်းလှိုင်ကပြောပါတယ်
ကျွန်တော်တို့အခုလိုအလမ်းမှာတော့ကျွန်တော်တို့ဟိုဖက်မလေးအကွေဖြစ်နေကြတယ်မျိုးပေါ်မှာလည်းလူတွေကလည်းဟိုကြီးလက်စားလို့နေရတယ်နော်အဲ့ဒီကြတဲ့မှာအခုလိုဒီလိုတခုဖြစ်လာပြီဆိုစစ်တွေမျိုးပေါ်ကလူတွေကစိုးရိမ်မှုဖြစ်တာပေါ့နော်နောက်ပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာကကာဖြူမထုတ်တာကျွန်တော်တို့စစ်တွေရဲ့နောက်ပြီးပေါက်တော့အဲ့ဒီကျင်းနေအာအဲ့ဒီဟာလည်းဒီလိုဖြစ်လာနေဆိုရင်ဒီလိုညမထွက်အမိထုတ်လိုက်အဲ့ဒီအတိုင်းဖြစ်လာမယ်ဆိုရင်ဒီမိကြရဲ့ကျွန်တော်လူတွေကလည
်းရခိုင်ပြည်နယ်အရေးဖြစ်ရှင်းရမှာ NLD အစိုးရရဲ့ကင်တွယ်မှုလိုအပ်ချက်တွေကြောင့်ဒေသခံရခိုင်တိုင်းရင်းသားတွေကြားမကျေနပ်မှုတွေပိုတိုးလာနေတယ်ဆိုတော့ဝေဖန်သုံးသပ်မှုတွေကလည်းထွက်ပေါ်နေတာပါစစ်တွေထောင်စုပူမှုဟာရခိုင်အရေးနဲ့ပတ်သက်တဲ့မကျေနပ်မှုတွေကိုထင်ဟစေတယ်လို့သုံးသပ်သူကအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ်
အခုလက်ရှိကျွန်တော်တို့ NLD အစိုးရကဒီရခိုင်အရေးရခိုင်ပြဿနာမှာကင်တွယ်မှုကမှားနေလေလို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုတော့တပ်မတော်ကနေပြီးတော့ကြေညာလိုက်တယ်။အေးရခိုင်တပ်မတော်ကိုအပြုတ်တိုက်ပြစ်မယ်လို့ပြောတာ။တော်အောင်ဆန်းစုကြည်အကင်ပင်ခံကိုယ်တိုင်ကသဘောတူတယ်။အမိန်ပေးတယ်ဆိုတော့သဘောမျိုးနဲ့တိုက်တယ်ဆိုတော့အဲ့လာကူကမှားနေပြီ။တကယ်ဆိုရင်ရခိုင်အရေးရခိုင်ပြဿနာဟာအေးချမ်းစွာဖြေရှင်းဖို့တင်တယ်ဆိုတော့အခုကရခိုင်အရေးဆိုတဲ့အခါမှာအခုကလူမျိုးရေးလို့ဖြစ်လာတဲ့ခါကြတော့ဒီစစ်တွေထောင်ထဲမှာအခုရောက်နေတဲ့လူတွေကလူမျိုးရေးစစ်တပ်နဲ့လူမျိုးရေးပောက်ကွဲမှုဖြစ်နိုင်တယ်လို့ကျွန်တော်မြင်တယ
်စစ်တွေထောင်စုပူမှုအတွင်းအခြေအနေတွေထိန်းသိမ်းခဲ့ရမှာအကျဉ်းသားတွေထိခိုက်ဒဏ်ရာရတာရှိမရှိရှင်းရှင်းလင်းလင်းမသိရသေးပါဘူးစစ်တွေမျိုးကလာတဲ့သတင်းတပ်ပုံတွေအရစစ်တွေထောင်အပြင်ဘက်မှာရဲတပ်ဖွဲ့အင်အား200လောက်တိုးချထားပြီးထောင်တွင်းမှာလည်းလုံခြုံရေးအင်အားတင်းကျပ်ထားကြောင်းသိရပါတယ်။2018အောက်တိုဘာလတုန်းကလည်းစစ်တွေထောင်တွင်းစုပူမှုဖြစ်ပွားခဲ့ပါတယ်ခင်ဗျာ။